မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရနှစ်နိုင်ငံသဘောတူညီချက်တွေအရဘင်္ဂလားဒေ့ရှ်ဘက်တင်းဆောင်သွားသူတွေကိုပြန်လည်ခံဖို့စီစဉ်နေကြမှာပဲ။ရခိုင်မြောက်ပိုင်းကမွတ်စလင်ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်ဘက်ခြံကိုအခုချိန်ထွက်ပြေးလာနေကြတော့မယ်လို့ဘင်္ဂလားအာဏာပိုင်တွေကပြောပါတယ်။အဓိကစာဝန်တွေရေအခက်အခဲဖြစ်လာတာကြောင့်လေလုံလုံရေးဆွေးနွေးမှုတွေကြောင့်ဘူးဒီတောင်မှောင်တို့ရေတစ်တောင်တွေကလူတွေဟာတောတောင်တွေကိုဖျက်ပြီးရေလန်းတွေကနေအတုပ်လိုက်ပြေးနေကြတော့မယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်။အပြည့်အစုံကိုတော့မဆုမကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ပါတယ်။ရခိုင်မြောက်ပိုင်းကျန်းထက်တိုက်ခိုက်မှုတွေကြောင့်အိမ်ကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုဒုက္ခသည်တွေတိမ့်နေချီထွက်ပြေးတိမ့်ဆောင်သွားခဲ့ကြတာဖြစ်ပါတယ်။ဒါမဲ့ January 23ရက်နေ့ကနေစပြီးတော့သူတို့ကိုပြန်လက်ခံမှုတိုင်းနိုင်ငံအစိုးရတာဝန်ရှိသူတွေစီစဉ်နေကြချိန်မှာပဲအခုသတင်းပတ်အတွင်းမှာကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုအတုပ်လိုက်နှက်မြစ်ကိုဖျက်ကျော်ပြီးထွက်ပြေးလာနေကြတော့မယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်။ဘာကြောင့်ဘင်္ဂလားဒေ့ရှ်ဘက်ခြမ်းကိုအခုလိုထွက်ပြေးနေကြရတာလဲလို့ရခိုင်မြောက်ပိုင်းမောင်းနှုံမြို့ကမြို့တကြီးကျေးရွာကရိုဟင်ဂျာမွတ်စလင်တဦးဖြစ်တဲ့ဦးလာထွန်းကိုမေးကြည့်တော့သူကအခုလိုဖြေပါတယ်
။ဟုတ်တယ်လူတွေကအခုဒီတွတ်သွားနေတာကတော့ကျွန်တော်တင်တဲ့သူတွေမှာလူရဲကျက်ကတော့အများကြီးရှိတယ်။ဒါပေမဲ့အဲ့ကျက်ကအဓိကဟာကိုကျွန်တော် highlight လုပ်ပါမယ်။ဒီမှာလူတွေကစားဝတ်နေတိအဆင်မပြေဘူးဖြစ်နေတယ်။ဘာလို့လဲဆိုတော့လူတွေကအချင်းထွက်ပြီးတော့အလိုလေလိုလိုမရဘူး။အဲဒီမှာသွားလို့မရတာငားလာတော့ရှိနေကြဘူး။ဒီအတိုင်းရှင်လူတွေကအငြက်တဲနဲ့ကျဉ်နိုင်တယ်။အဲအဲ့ဒါကြောင့်သွက်ပြေးနေရတာဖြစ်တယ်။နောက်တစ်ခုကအဲထလော့ကပဲရတိတော်နဲ့ဂူတိတော်ပဲမှအနာပိုင်တွေကပုံစံတစ်ခုမှသူတို့ကလက်နဲ့တွက်ကိုင်းတယ်။အဲ့မှာဘာရေးထားတယ်လဲဆိုတော့နိုင်ငံတော်ရဲ့ဒီစီဥပဒေများနဲ့အညီနေထိုင်ပါမယ်ဆိုပြီးတော့အဲ့ပုံစံမှာရေးထားရှိတယ်။လူတွေကလည်းအခုဘယ်လိုပြောမလဲအဲ့ဒီလိုလက်နဲ့တွက်ရတဲ့ဟာတွေကိုဇဝေဇဝပြနေတာပေါ့ဒီဟာနဲ့ဘာလို့မလဲဆိုပြီးတော့လေနောက်တစ်ခုက NGC ကိစ္စပေါ့ဒီ NGC မခိုင်အမသူတို့ကလိုကုန်မပြေဘူးအဲဒီတော့တပြားလဲထော်ထော်လေးကိုပြရသေးပြီးတော့တုတ်ပြင်းနေတယ်လူတွေကလည်းမဆန့်ကျင်ဘူးပြီးတော့အဲ့အပြင်နဲ့ဆူရင်ပြီးတော့မှလူတွေဒီလိုတွားနေတာပြင်းတယ်
ဘင်္ဂလားဒေ့ရှ်ဘက်ခြမ်းနမ်မြစ်ကိုကြော်ပြီးပြေးဖို့မွတ်စလင်ဒုက္ခသည်တချို့ငွေမပေးနိုင်လို့တောင်းတနေကြတာလည်းရှိပါတယ်။ရတိတောင်ပူတီတောင်နဲ့မောင်းနှောဘက်ခြမ်းကမွတ်စလင်ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်ဘက်ခြမ်းကိုထွက်ပြေးနေကြတဲ့အချိန်ကြုံတွေ့ရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးတော့မောင်းနှောဒေသခံဦးလာထွန်းကလည်းအခုလိုပြောပြပါတယ်
။သူတို့ဘူတီတောင်ပဲကနေရတိတောင်ပဲကနေမောင်းနှောဘက်ကိုလာရတာကြတော့တော်တော်လေးကိုဒုက္ခရောက်တယ်။သူတို့ကတောတောင်တွေကိုပြဲပြီးတော့လာရတာကိုသူတို့ကဒီအတိုင်းဟိုပုံမှန်လေးအတိုင်းလာလို့မရဘူး။ဒီအတိုင်းကားလည်းအတိုင်းမောင်းနှောဘူတီတောင်ကားလည်းအတိုင်းလာဘူးမရှိဘူးကျွန်တော်ဝင်ကြလို့ကြတော့အဲ့တော့သူတို့ကဟိုတောတောင်တွေကိုပြဲပြီးတော့လာရတယ်ဒီဘက်ရောက်လာရင်တော့ဘယ်လိုပြောမလဲသူတို့မှပါလာတဲ့ဆက်ဆံတွေနဲ့ဟိုတက်လေလေးငွေငားကြတာပေါ့ငားပြီးတော့သွားတာပေါ့လူတွေကဘယ်လိုပြောမလဲသူတို့ဘဝတွေလုံခြုံမှုရှိမှုဆိုရကန်စားနေရပြီးတော့အဲ့ဒါကိုပြောနေတာ
ဘင်္ဂလားဒေ့ရှ်ဘက်ခြမ်းကိုထွက်ပြေးလာတဲ့ဒုက္ခသည်တွေဟာအခုချိန်အထိဒုက္ခသည်စခန်းတွေကိုအတုပ်လိုက်ဝင်နေကြတော့မှဖြစ်ပြီးသူတို့အတွက်လိုအပ်တဲ့နေထိုင်ရေးဝါးဒါလဘတ်စားတဲ့အိမ်ဆောက်ပစ္စည်းတွေနဲ့စားနပ်ရိက္ခာတွေထောက်ပံ့ပေးသလိုလိုအပ်တဲ့ကျန်းမာရေးစောင့်ရှောက်မှုစစ်ချက်တွေကိုလည်းကုလသမဂ္ဂနဲ့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကဆောင်ရွက်ပေးနေပါတယ်လို့ဘင်္ဂလားဒေ့ရှ်ကော့ဆက်ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းတွေကိုမျိုးတန်ကပြောပါတယ
်။ဟုတ်ကဲ့ကိုအချင်းပြီးတော့ဘင်္ဂလားဒေ့ရှ်ကိုစစ်ပစ်နေကြလာကြတာရှိပါတယ်။အဲ့ဒါဘာကြောင့်လို့ဆိုတော့အဲ့မှာတော့သူရင်စိတ်တွေနားပါတယ်ပြီးတော့သူတို့နေဖို့တဲ့ကဲကဲပြောပါတယ်သူတို့ကလော့ခိုင်နေမရှိဘူးဆိုတော့သူကအသေးဘက်ကလူတွေဒီဘက်ကိုဖိတ်ကြလာကြတာပါတကယ်တော့တကူက NBC အစွဲကတော့ချင်းချောင်းနေတာပဲရှိပါတယ်အဲ့ဒါကြောင့်မလို့တက်ပြနေလာကြတာတော့ထင်ပါတယ်ပြေးလာတဲ့လူတွေဒီဒင်းလေးအစွဲကကိုတိလက်ကနေပါတယ်သူတို့ကိုလက်ကနေတော့ဒီမှာဟိုစကဲမှာနေချတော့ဖြစ်တာပဲဆိုလို့ရအဲ့မှာဒီမှာလုံကျဲစိတ်ချပါဒီမှာစစ်ချက်ကလုံကျဲလုံကျဲတာဝန်ယူတာလို့ဆိုတော့လုံကျဲကစိတ်ချလို့ရပါတယ
်အခုချိန်ထိဘင်္ဂလားဒေ့ရှ်နိုင်ငံရောက်ဒုက္ခသည်တွေမှာနေရရင်ပြန်မှုအတွက်စိုးရိမ်မှုတွေကရှိနေတော့မယ်လို့လည်းကိုမျိုးတန်ကဆက်ပြောပါတယ
်ဘင်္ဂလားဒေ့ရှ်ရဲ့အိမ်မှာဆရာတို့ကျုပ်ဆိုတာလဲစာချောတိုက်စီပြင်းနေလို့တော့မရှိတော့ပါပဲဘာကြောင့်လဲဆိုတော့ဘာအမေကချဲလို့မရှိပါဘူးနောက်တစ်ခုကအဲ့မှာသွားပြီးတော့ယာယီစကန်ဆိုတော့အဲ့မှာဆောက်ထားတဲ့ယာယီစကန်ကလည်းနေရမယ်ဆိုတော့လိုရဲတော့ချောက်နေပါတယ်လူဝဲကရာကြီးစကဲမှာတော့မမြင်ချင်ပါဘူးပြတော့အမှန်ဆန်ချလဲလူတွေပုံတော်လို့ဆိုလို့အပြင်ဖို့လူဝဲမှာဆက်ဆန်တာမရှိဘူးလို့ကျွန်တော်မြင်ပါတယ
်ဒုက္ခတွေဒီအတုပ်လိုက်ပြန်ပြီးတော့လက်ခံမှုဘင်္ဂလားမြန်မာနယ်စပ်မှာတော့ပြန်လည်စည်းစည်းလက်ခံရေးစခန်း၃ခုဖြစ်တဲ့တောင်မျိုးလက်ဝဲငခုရနဲ့လှခိုးခေါင်ကြားစခန်း၃ခုဖွင့်နေပြီးစီစဉ်နေပါတယ်မြန်မာအစိုးရဘက်ကတော့ဒုက္ခတွေပြန်လာဖို့အစဉ်နှင့်ဖြစ်နေပြီလို့ VOE မြန်မာပိုင်းကပြောဆိုထားပါတယ်ရှင်